Professor John Dale တခုမြန်မာနိုင်ငံမှာအရသာတပိုင်းအစိုးရဆူရပါစို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်လာတယ်အဲ့လှုပ်လာတဲ့အခါမှာစင်ခေါ်မှုတွေအများအပြားတွေ့ရတယ်အဲ့ထက်မှအခုနောက်ဆုံးကျွန်တော်တွေ့ခဲ့ရတာကတော့လက်ဘရောင်းတောင်ကျင်းနေစီမံကိန်းလူတို့ကကံကွက်ဆန္ဒပြတဲ့မလိုလားဘူးနှိမ့်နေတဲ့နှိမ့်နေတဲ့နေရာမှာနည်းနည်းလက်လွန်ချေလွန်ဖြစ်လို့ထိခိုက်ဒဏ်ရာမှုတွေဖြစ်လာတယ်ဆိုတော့ဒါမျိုးတွေဟာမြန်မာနိုင်ငံတနိုင်ငံတည်းမှာသာဖြစ်တတ်တဲ့သဘောလားသူတို့မဟုတ်အနာရှင်စနစ်တမျိုးမျိုးကနေဒီမိုကရေစီဖြစ်ပွင့်လင်းလာတဲ့နိုင်ငံတိုင်းမှာလို့လို့ဒီစီးပွားရေးအချင်းပွင့်လင်းတိုးတက်မှုတွေကိုလှုပ်လာတဲ့အခါမှာဒီလိုဖြစ်ရမျိုးတွေတွေ့ကြုံရပါသလားဆိုတာကိုနည်းနည်းရှင်းပြပါခင်ဗျာ
That's a good question. Well, I think we see a similar sort of process here in the United States under conditions in whichthe government decides that
ဒီကိစ္စစိတ်ဝင်စားမှုကောင်းတဲ့ကိစ္စပါဒီပြဿနာမျိုးဟာ American ပြည်ထောင်စုမှလည်းအခြေအနေတချို့မှာကြုံမှုပါတယ်ဒီမှာနိုင်ငံနဲ့အစိုးရနဲ့ကုမ္ပဏီကြီးတွေကမြေထားလမ်းတွေဖောက်တော့ပုဂ္ဂလိကအိမ်တွေမြေတွေကိုအများကြီးဖြတ်သွားတာမျိုးတွေရှိပါတယ်ဒီမှာကုမ္ပဏီတွေအနေနဲ့အိမ်မြေဖြတ်သိမ်းခံရတဲ့ပုဂ္ဂလိကပိုင်ရှင်တွေကိုကျဉ်းနဲ့အောင်ရောရေးပေးပြီးဖယ်ရှားပေးခံရမှာဖြစ်ပါတယ်ဒါပေမဲ့ဆက်လို့ရေးကုမ္ပဏီတွေကဘလောက်ပေးရော်တယ်ဆိုတာမျိုးကတော့မသိရပါဘူးမြေယာဆွလို့ရတဲ့သူတွေတော်တော်များများကတော့မချေနှက်ခဲ့ကြပါဘူး။ဘာပဲဖြစ်နေဖြစ်နေသူတို့မြေတွေကိုတော့လက်လွတ်ခဲ့ကြရတာပါ။ဒါမျိုးကနှစ်ပေါင်းများစွာတုန်းကဖြစ်ခဲ့တဲ့အဖြစ်မျိုးမဟုတ်ပါဘူး။မကြာခင်နှစ်တွေကပဲနယူးယောက်မြို့ကြီးရဲ့အရှိမျောက်ဖက်တိတ်မဝေးလာတဲ့ကွန်နက်တီကတ်ပြည်နယ်မှာလူတွေမျိုးဆက်လိုက်ပိုက်ဆိုင်နေထိုင်လာခဲ့တဲ့အိမ်တွေအဆောက်အဦတွေကိုဈေးအဆောက်အဦဖြစ်နေအသုံးပြုရင်တော့အများတွေအကျိုးရှိမယ်ဆိုပြီးလုတ်ခဲ့တာမျိုးရှိပါတယ်။ဒါဟာပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်ကိုအင်မတန်တန်ဖိုးထားတဲ့အမေရိကန်လူတိုင်ဝိုင်းနဲ့တိတ်အဝင်ခွင့်ကြတော့ဖြစ်တဲ့ကိစ္စမျိုးမဟုတ်ပါဘူးမြန်မာပြည်မှာတော့ပုဂ္ဂလိကပစ္စည်းပိုင်ဆိုင်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေကလည်းတိတ်ပြီးအားပြော့ပါတယ်ဒါအပြင်စန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်စီယုံစုဝေးခွင့်စတဲ့ဥပဒေကလည်းအင်မတန်မှခဏခဏဖြစ်နေပါတယ်ဒီလိုပြောညံ့အားနည်းတဲ့ဥပဒေတွေပေါင်းစပ်မိတဲ့နေရာမှာတရုတ်ပြည်ကဝမ်ပောင်းကုမ္ပဏီဖို့မြန်မာဥပိုင်ကုမ္ပဏီနဲ့ပူးပေါင်းပြီးအပေါ်စီးကအခွင့်ကောင်းယူရင်းနှီးမြှုပ်နှံမှုအလွယ်တကူလမ်းပွင့်နေပါတယ်မြန်မာပြည်သူတွေအနေနဲ့သူတို့ဘက်ကပြောညံ့တဲ့ဥပဒေတွေကအာမခိုးလောက်တဲ့အတွက်ဘာမှပြန်မလုပ်နိုင်ကြပါဘူး။အခုလက်ရှိအစိုးရကဥပဒေတချို့ကိုပြန်ပြင်နေတယ်ဆိုပေမဲ့လူတို့ဖို့အာမခိုးလောက်ဘူးဆိုတာလက်ဗရောင်းတော်မှာကျွန်တော်တို့တွေးလိုက်ရတာပါပဲ
။ဟုတ်ကဲ့ဂျွန်ဒေးပြောတဲ့အထက်မှာကျွန်တော်တခုပြန်ပြီးနှိုင်းယှဉ်ကြည့်နေတာကအမေရိကန်မှာလည်းလူဖြစ်ရမျိုးဂျုံခဲ့ရတယ်ဂျုံနေရတယ်ဆိုတော့အမေရိကန်မှာမီးထလန်းဖောက်တဲ့ဆိုကြပါစို့မီးထလန်းဖောက်တဲ့ကိစ္စပြောခဲ့တယ်မီးထလန်းကတကယ်တော့လူလူအကျိုးအတွက်လုပ်တာပဲမီးထလန်းကြီးပေါ်ပေါက်လာရင်ဒီပြည်သူတွေလမ်းပန်းဆက်သွယ်ရတာပိုကောင်းမယ်သူတို့ဘဝဟာပုံမတွတ်တဲ့ဆိုပြလာမယ်ဆိုပြီးလူလူအကျိုးဖော်ဆောင်နိုင်မယ်ဆိုတာပေါ်လွင်နေပါတယ်အခုမြန်မာပြည်ကလက်ဒေါန်တောင်ကိစ္စကြတော့လူလူအကျိုးတဲ့အဲတရုတ်အစိုးရအကျိုးတရုတ်ကုမ္ပဏီမြန်မာနိုင်ငံစစ်တပ်ကပိုင်တဲ့ဥပိုင်ကုမ္ပဏီတွေရဲ့အကျိုးအမြတ်သာပုံပြီးဖြစ်နေတယ်ဆိုတာကိုလည်းပဲမကျေနပ်ကံကွက်တဲ့လူကထောက်ပြကြပါတယ်ဒီအချက်ကိုတော့နှိုင်းရှင်လို့မရဘူးလားအမေရိကန်မှာဒါမျိုးမဖြစ်ခဲ့ဘူးမြန်မာမှာဒီလိုဖြစ်တယ်ဆိုတာ
I think so I mean I think you know that's something I think we are still yet to find out if you know that certainly seems to characterize the way these projects
ဟုတ်ပါတယ်ဒီအချက်ကကျွန်တော်တို့လေးလာဆန်းစစ်ကြည့်ရမယ့်အချက်ဖြစ်တယ်လို့ထင်ပါတယ်အခုစီမံကိန်းကိုလုပ်ခဲ့တဲ့ပုံကဒီသဘောကိုစောင့်နေတာလည်းတွေ့ရပါတယ်မြေက9800ဘောကလူတွေကိုအတင်းအဓမ္မမောင်းထုတ်ခဲ့လို့ကျွန်တော်တို့ကြားရပါတယ်လူရည်အတွက်ဘယ်၍ဘယ်များဆိုတာတော့ကျွန်တော်မသိပါဘူးဒီလူတွေအတွက်ဘာလုပ်ပေးတယ်လဲဆိုတာလည်းမသိရပါဘူးဒီစီမံကိန်းကရလာတဲ့အမျက်စွန်းကလည်းချမ်းသာကြွားတဲ့ဘူဂျိုဟောင်းနေရဲ့အိတ်ထောင်ထဲကိုပဲရောက်ကောင်းရောက်လေသလားတော့မသိပါဘူးညီဟာဆုံးရှုံးပြီးဘဝပြတ်ခဲ့ရတဲ့ဒီမောင်းထုတ်ခံရွာသူရွာသားတွေအတွက်ကောအကျိုးအမြတ်တချို့ခွဲဝေသုံးဆွဲဖို့ဒီလက်ရှိအစိုးရတက်ကစီစဉ်လေမလားကျွန်တော်တို့သိမထင်ပါဘူးဆိုတော့ကျွန်တော်ပြောချင်တာကတော့မြန်မာပြည်မှာနိုင်ငံရေးဒီမိုကရေစီဒါမကစီးပွားရေးဒီမိုကရေစီလဲထွန်းကားဖို့လိုနေတယ်ဆိုတဲ့အချက်ပါကုမ္ပဏီကြီးတွေအကျိုးစီးပွားအတွက်ရွာသူရွာသားတွေဘဝပြည့်ရတဲ့အဖြစ်မျိုးကိုဒါမှလည်းကာကွယ်နိုင်ပါလိမ့်မယ
်နောက်တစ်ခုကဒီတရုတ်နိုင်ငံကရင်းနှီးမြှုပ်နှံတဲ့ဒီလိုလုပ်ငန်းတွေမှာဆိုတာဟာမြန်မာတိုင်းနိုင်ငံထဲမှာသာမဟုတ်ပါဘူးအာရှအာဖရိကလက်တင်အမေရိကနိုင်ငံတိုင်းမှာလို့တရုတ်ကဒီလိုရင်းနှီးမြှုပ်နှံနေတာပါအဲ့တော့မြန်မာနိုင်ငံမှာမှဒီလိုပြင်းပြင်းထန်ထန်လူတို့ကကန့်ကွက်ဆန္ဒပြတာနဲ့သွေးထွက်သံယိုဖြစ်ရတဲ့အထိဖြစ်ကုန်တယ်ဆိုတော့ဒါဟာမြန်မာပြည်သူတွေကများတရုတ်ဆန့်ကျင်ရေးစိတ်ကြကြံကပတ်နိုင်ငံတွေထက်ပိုပြီးတော့ပြင်းထန်နေရရောသလားအဲ့ဒါတစ်ချက်လည်းကျွန်တော်စဉ်းစားမိပါတယ်ဘယ်လိုသဘောပါလဲ
That's an interesting question. We've certainly seen in other places Africa is one
ဒါမျိုးအာဖရိကမှာလည်းတွေ့ရပါတယ်။တပ်ထုရင်းကိစ္စကမကပါဘူး။ကျန်တဲ့ရေအားလျှပ်စစ်စီမံကိန်းသဘောတဝင်ပိုင်လိုင်းစတဲ့လုပ်ငန်းတွေအားလုံးမှာလူမှုကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အမေရိကမှာလည်းဒီလိုကန့်ကွက်ကြတာပါပဲ။ချီလီမှာလည်းတွေ့ရပါတယ်။ဒီလိုစီမံကိန်းတွေကိုအကောင့်ထဲမဖော်ခင်ကတည်းကစပြီးသဘောပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေမရှိအောင်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအတွက်လည်းတစ်စုံတစ်ခုအတိုင်းအတာထိအမြတ်ဆုံးရပြီးလူတို့အတွက်အကျိုးဖြစ်တော့ဘလို့ထိမ့်ချုပ်ကန်တွေ့ရမယ်ဆိုတာကမြန်မာပြည်သူတွေအတွက်တာမကပါဘူး။တကွာလုံးကလူမှုတွေလည်းရင်ဆိုင်နေရတဲ့ပြဿနာပါ။အခုဒီမြန်မာနိုင်ငံကကိစ္စမှာတော့တပ်ထုရင်းကုမ္ပဏီတွေအတွက်အကျိုးအမြတ်ကိုအထူးအစားပေးပြီးထိခိုက်နေနိုင်ခဲ့တဲ့လူမှုအတွက်တော့အကာအကွယ်ပေးမှုကအင်မတန်မှကိုအားနည်းနေပါတယ်
။နောက်ကိစ္စတစ်ခုကတော့တိုးတက်ဖွံ့ဖြိုးရေးနဲ့သဘာဝပတ်ဝန်းကျင်ထိပါမှုရောနှယ်ရေးဆိုတဲ့ကိစ္စတစ်ခုဖြစ်ပါတယ်။နိုင်ငံဟာတွေ့တဲ့ဖွံ့ဖြိုးဖို့ရဲလူအဖွဲ့အစည်းတိုင်းမှာလုပ်ကြမှာပဲအဲ့လိုလုပ်တဲ့အခါမှာသဘာဝသယံဇာတ်ကိုစည်သေးပြီးတော့ဒါရင်းနှီးမြှုပ်နှံမှုတွေလက်ခံကြရတာတို့ဖွံ့ဖြိုးရေးလုပ်ငန်းတွေတည်ဆောက်ရတာတို့ကတော့နိုင်ငံတိုင်းမှာတွေ့ရမယ်လို့ထင်ပါတယ်ဆိုတော့ဒီလိုပဋိပက္ခဖြစ်နေတဲ့ကိစ္စနှစ်ကိုဘယ်လိုထိမ့်ညှိသွားကြမလဲကျွန်တော်တို့
Well I think many people were heartened when you know I guess it was last year we saw thea hydroelectric project that China and Myanmar Union of Myanmar
ကျွန်တော်ထင်ပါတယ်မနစ်တုန်းကဖြစ်မှာပါဒီတရုတ်နဲ့လုပ်နေတဲ့မြစ်ဆုံရေအားလက်စစ်စီမံကိန်းကိုလူတို့ကစန့်ကျင်ကန့်ကွက်ကြလို့ရပ်ဆိုင်းလိုက်ရတော့လူတွေအားလုံးစိတ်လူရှာပျော်ရွှင်ခဲ့ကြပါတယ်ဆန္ဒပြကန့်ကွက်သူတွေတောင်မှပဲနှစ်ပေါင်းများစွာနှိတ်ကွတာပဲခံခဲ့ရပြီးအောင်မြင်မှုရလာတော့မယုံကြည်နိုင်လောက်အောင်ဖြစ်ခဲ့ကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်အခုဒီမိုကရေစီပြုရင်ပြောင်းလဲရေးဟာအထိပ္ပယ်ရှိရဲလို့ထင်စရာလည်းဖြစ်လာပါတယ်ဒါပေမဲ့အရင်ဘက်ကမြင်တွေ့လိုက်ရတာကတော့တခြားစီဖြစ်နေပါတယ်။တကယ်တော့ဒီလိုကိစ္စမျိုးတွေအတွက်ကန့်ကွက်မှုတွေပိုးပြီးလိုအပ်ပါတယ်။ဒေသခံတွေရဲ့လူစုလူဝေးလောင်းတဲ့တွေမလုံလောက်ပါဘူး။ဖြစ်နိုင်မယ်ဆိုရင်ဒီလိုစီမံကိန်းတွေလုပ်ငန်းတွေအတွက်ပြစ်မှတ်ဖြစ်နေရတဲ့လူအဖွဲ့အစည်းတွေအားလုံးဖြစ်နိုင်ရင်နိုင်ငံဆောင်ကဒီလိုလူမှုအဖွဲ့အစည်းတွေကျေးရွာလူထုတန်းရန်သားမျိုးနွယ်စုတွေစုပေါင်းပြီးတော့လှုပ်ဆောင်သွားကြရမှာပါ။တဖွဲ့ချင်းတစုချင်းရဲ့ခံပြင်းမှုတွေကိုပြတ်တရုံသာမကဘဲနဲ့ဒီလိုသူတို့နေထိုင်ရာဒေသတွေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်မယ်ဆိုရင်သူတို့လူဖွဲ့စည်းအတွက်ပအဝင်တောက်ဆူပိုင်ခွင့်ဈေးစစ်ပိုင်ခွင့်စတာတွေကိုတရားဝင်ပြဋ္ဌာန်းလာနိုင်အောင်လှုပ်ရှားကြမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတဘာပအဝင်ချင်းနဲ့စီဝိုင်းဆိုင်ရာရေရှည်တည်တဲ့ခိုင်မြဲရေးအတွက်အကောင်းဆုံးနည်းလမ်းတွေကိုလည်းတွေးဆစဉ်းစားသွားကြဖို့ရှိနေပါတယ်
။ဟုတ်ကဲ့ဒါကတော့တကဘာလုံးအတိုက်နှံနဲ့လှုပ်ရှားမယ်ကိစ္စပေါ့ခင်ဗျာ။အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုကိုပြန်ကြည့်မယ်ဆိုရင်ဘာတွေးရပြန်တယ်လဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေပါတယ်အရသာအစိုးရပါဆိုတဲ့အစိုးရကဒီပြဿနာကိုကင်တွယ်ဖြစ်ရှင်းတဲ့ပုံစံကိုကြည့်လိုက်ပါဒီတစ်ချိန်တုန်းကစစ်အစိုးရလက်ထက်တုန်းကလုတ်ခတ်တဲ့ပုံစံနဲ့ဖိတ်ပြောင်းလဲလာပြီလို့ဆိုနိုင်ပါလားအရင်နဲ့ဖိတ်များကွာခြားလို့လားတကယ်တော့သူတို့ရဲ့ပြုပြင်ပြောင်းလဲရေးအပေါ်ထားရှိတဲ့စေတနာကိုရောသံတရားဝင်စရာမကောက်နေဘူးလားခင်ဗျာ
Well I think you're right this doesn't look much different right now I do know that you know Aung San Suu Kyi was recently
ကျွန်တော်ပြောတာမှန်ပါတယ်ဒီအရင်နဲ့လည်းတိတ်ကွာတာတော့မတွေ့ရပါဘူးအခုဒီကိစ္စကိုစုံစမ်းဖို့ဒေါ်အောင်ဆန်းစုကြည်ကိုခေါင်းဆောင်ထားပြီးကော်မရှင်တစ်ခုဖွဲ့ပေးတယ်ရပ်ပေါင်း30အချိန်ပေးတယ်လို့သိရပါတယ်တစ်ချိန်တည်းမှာပဲဒီဖြစ်ရမှန်ကိုတကယ်သိမြင်နိုင်အောင်ဆန္ဒပြသူတွေဖယ်ပေးရမယ်လုပ်ငန်းကိုဆက်ပြီးလက်ပတ်ထားရမယ်ဆိုတဲ့သဘောမျိုးပြောနေတာလည်းကြားရပါတယ်ဒါကတော့တကယ်ကိုရည်စရာကောင်းတဲ့ကိစ္စပါဒါပေမဲ့ဒီလိုကော်မရှင်ဖွဲ့စည်းပေးတဲ့ရည်ရွယ်ချက်ကတော့ကန့်ကွက်မှုတွေရှိနေသေးတော့ဒါကိုအရှင်ရက်တန်အောင်လုပ်တာလို့ပဲကျွန်တော်တို့ထင်ပါတယ်ပြီးတော့ဒေါ်အောင်ဆန်းစုကြည်စီကလည်းဒီပြဿနာကိုလုံးဝပြည်လည်တဲ့အထိအဖြေရဖို့မျှော်လင့်နိုင်မယ်လို့ကျွန်တော်တို့မထင်ပါဘူးသူကပါလီမန်အမတ်သားဖြစ်တဲ့အတွက်နှစ်ဖက်ဆွေးနွေးရဖို့ညှိနှိုင်းပေးရုံတက်တက်လောက်ပဲတတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လူမှုအနေနဲ့ဒီကိစ္စကိုလုံးဝအလျှော့ပေးမပြောင်းလိုက်လို့မရဘဲနဲ့သတိနဲ့စောင့်ကြည့်နေရမယ်အစဉ်သစ်ဖြစ်နေဖို့လည်းလိုအပ်ပါလိမ့်မယ်ကျွန်တော်ဒီစကားကိုမပြောချင်ပါဘူးဒါပေမဲ့လူတွေတလောက်ထိခိုက်နေတာကြရပြီးရင်နောက်မှာဒီကိစ္စကိုတော့ပြန်ကန်ရပါလိမ့်မယ်ဒီ30စုံစမ်းစစ်ဆေးမှုပြီးမှာပေါ့ခင်ဗျာတစ်ချိန်တည်းမှာပဲအခုလောက်ရမယ့်စုံစမ်းစစ်ဆေးမှုကိုပဲပြီးမှာအောင်ဆောင်ရွက်ခွင့်လည်းပေးရပါလိမ့်မယ်ဒီစုံစမ်းမှုကပဲလူမှုအတွက်အကျိုးဖြစ်ထွန်းစေတဲ့ရလက်ကောင်းတွေပေါ်ထွက်လာနိုင်ပါတယ
်ကျွန်တော်နောက်ဆုံးမေးချင်တဲ့အခွက်တော့အကယ်လို့လက်ဒောင်းတောင်ကျင်းနီစီမံကိန်းလိုစီမံကိန်းကြီးမျိုးတရုတ်ပြည်ကမလုပ်ဖက်နဲ့အမေရိကန်ပြည်ထောင်စုကုမ္ပဏီတွေကသာကင်တွယ်လုတ်တိုင်ခဲ့မယ်ဆိုရင်တော့ဇလန်းဟာတမျိုးတမျိုးဖြစ်လာလိမ့်မယ်လို့ထင်ပါလားခင်ဗျာပိုကောင်းလာမယ်ထင်ပါ
wrote in my book Free Burma I'm a little bit skeptical
Free Burma ဆိုတော့ကျွန်တော်စောက်ထဲမှာရေးခဲ့တယ်လို့ပါပဲဒီလိုလုပ်ငန်းမျိုးတွေကိုအမေရိကန်ပြည်ထောင်စုကပဲလှုပ်လှုပ်တရုတ်ကပဲလှုပ်လှုပ်တိတ်ထူးကြမယ်လို့တော့ကျွန်တော်မထင်ပါဘူးဒီလုပ်ငန်းမျိုးကိုလုပ်တဲ့ကုမ္ပဏီတွေကအင်မတန်မှအာသာငန်းငန်းဖြစ်တတ်ပါတယ်တစ်ဖက်ဖက်ကနေအစိုးရကိုယ်တိုင်ပါပြီးစီမင်းစည်းကမ်းတွေနဲ့ ထိန်းကိုပေးရမျိုးမရှိဘူးဆိုရင်တော့တိတ်မျောလင်းချက်မရှိပါဘူးအခုတော့အမေရိကန်ပြည်ထောင်စုကခရီးတွေပေးနေပါတယ်သူတို့ရဲ့ကုမ္ပဏီတွေဝင်ပြီးလုံးကိုင်မယ်ဆိုရင်တော့သူတို့ရဲ့လုပ်ရက်တွေကိုစောင့်ကြည့်သုံးသပ်နေမယ်လူခွေစဉ္ညာဉ္ဇွန်းတွေနဲ့ကဲ့အောင်ထိန်းကိုကြီးကြပ်မယ်လို့ဆိုပါတယ်ဒါပေမဲ့ဒါတွေကလက်တွေမှာတော့အင်မတန်ခက်ခဲပါတယ်အထူးသဖြင့်ဒါမျိုးတွေကိုနိုင်ငံပြင်ပကနေလုပ်ဖို့ဆိုတော့မဖြစ်နိုင်ပါဘူးအခုလက်ပြောင်းမှာလို့ပြည်တွင်းကကန့်ကွက်မှုတွေပေါ်ထွက်လာမှကျွန်တော်တို့အစိုးရကသက်ဆိုင်ရာကုမ္ပဏီကိုဒီဘက်မှာစစ်ဆေးနိုင်မယ်ခိုင်လုံရင်တော့ကုမ္ပဏီရဲ့ corporate charter ကိုရုပ်သိမ်းနိုင်ပါတယ်ဒါပေမဲ့ဒီတက်ထူရင်းကုမ္ပဏီလိုကြီးမားတဲ့ကုမ္ပဏီတွေရဲ့လုပ်ငန်းလုပ်ပိုင်ခွင့်ရုပ်သိမ်းခံရတဲ့ဆိုတာကလည်းမရှိသလောက်ပါပဲ။ဘာကြောင့်လဲဆိုတော့အစိုးရဖွဲ့စည်းရေးနိုင်ငံရေးသမားတွေကအစားဒီလိုကုမ္ပဏီတွေကထောက်ပံ့တဲ့ငွေအများပြားကိုရနိုင်ကြတာပါ။ဒါကြောင့်လဲအမေရိကန်ကုမ္ပဏီတွေလှုပ်လာရင်လည်းတရုတ်ကုမ္ပဏီတွေထက်ပိုကောင်းလာလိမ့်မယ်လို့တော့ကျွန်တော်ကတော့မထင်ပါဘူး။ကိုယ်လာတာတခုတော့ရှိပါတယ်တရုတ်ကလာတဲ့ကုမ္ပဏီတွေဟာနိုင်ငံပိုင်တွေပါ state capitalism လို့ခေါ်တဲ့အစိုးရလုပ်ငန်းရှင်စနစ်ကလာကြတာပါ American ကုမ္ပဏီတွေကတော့ကိုယ်လွဲတဲ့အရင်းရှင်စနစ်ပါကျွန်တော်တို့က neo liberal market capitalism လို့ခေါ်ပါတယ်ဒါကြောင့်လက်တွေ့လှုပ်ဆောင်ရမှာတော့ကိုယ်လွဲနိုင်ပါတယ်ဒါပေမဲ့ခေါင်းပုံဖြတ်တာချင်းကတော့အတူတူပဲဖြစ်မှာပါ
ပရရှမခရပမခဂျွန်ဂျီဒဲလ်ဟာ sociology လူမှုဗေဒပညာရှင်တူဖြစ်ပြီး Josh Mason တက္ကသိုလ် Conflict Analysis and Resolution ဌာနမှာတာဝန်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။2012ခုနှစ်မနစ်တုန်းက Free Burma Transitional Legal Action and Corporate Accountability ဆိုတဲ့အကြောင်းကိုရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။